6ရက်နေ့ကလေဒီစံသမားရီရက်ကွက်ကဒေတာခံနေနဲ့ဥအောင်လှိုင်ဝင်းတွေ့ဆုံခဲ့တဲ့ကြားလို့ရှင်ဘာတွေဆွေးနွေးခဲ့ကြတာမျိုးရှိလဲရှင်
အဓိကတော့ဒေတာခံနေရတော့ဒီအိမ်တွေကကျူးကျော်ဆိုပြီးတော့အစိုးရတင့်မတက်ခင်မှာအဖြတ်ခံခဲ့ရတယ်ပေါ့နော်အဲ့တော့သူတို့ကဒီရောက်ထပ်အဖြတ်ခံရမှာကိုကြောက်တယ်စိုးရိမ်စိတ်ကြီးရှိနေတယ်အဲ့ဒါကကျွန်တော်တို့အစိုးရကအာမခံနိုင်တာတခုကတော့အဲ့လိုပြည်သူတွေကိုအုပ်စုလိုက်ကြီးတွေအဲ့လိုဖြတ်တဲ့အလုပ်တွေအဲ့ဒါတွေကိုကျွန်တော်တို့မလုပ်ဘူးအိမ်ပေးနိုင်တဲ့အခြေအနေကတော့ကြိုးစားနေတယ်တံမိုးနဲ့အိမ်ယာတွေစီစဉ်ပြီးတော့ကြိုးစားနေတယ်ပေါ့နော်အဲ့ဒါကိုအဓိကရှင်းပြခဲ့တာ
ဆိုတော့ဒီဒေတာကန်တွေဘက်ကရောသူတို့ဘက်ကဘယ်လိုမျိုးလိုအပ်ချက်တွေရှိတယ်ဘယ်လိုမျိုးတွေအဆင်မပြေအခက်အခဲတွေရှိတယ်ဆိုပြီးတော့လေတင်ပြခဲ့တာမျိုးတွေရောရှိလဲရှင
်ဒေတာကန်တွေဘက်ကတော့သူတို့ဒေတာကိုဒီစံသမားတိရက်ကွက်ကပြည်ထောင်စုအမိပေါ့မဟုတ်ဘူးအဲ့ဒါကြောင့်မလို့သူတို့အနေနဲ့စိုးရိမ်နေတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့အခုချင်းဖြစ်တဲ့အခါမှာရဲတွေကအရေးယူဆောင်ရတာမရှိတာမျိုးဖြစ်လာခဲ့ရင်ဘယ်လိုလုပ်မလဲဆိုတဲ့မေးခွန်းတွေမေးတယ်အဲ့တော့ကျွန်တော်ကတော့ပြောတာကတရားဥပဒေစိုးမိုးရေးကတနိုင်ငံလုံးနဲ့ပတ်သက်တယ်ဒီဥပဒေမှာမီးသူမဆိုလို့ပြဋ္ဌာန်းထားတယ်ဆိုတော့ညီမတနိုင်ငံလုံးကိုတက်ရောက်တဲ့ဥပဒေဖြစ်တဲ့အတွက်စိုးရိမ်စရာမရှိဘူးဒီစံသမားတိရက်ကွက်တည်တဲ့မင်္ဂလာလုံးမျိုးနယ်အစိပ်ပိုင်းတစ်ခုဖြစ်နေတဲ့အတွက်ဒီထဲမှာဥပဒေကိုချိုးဖောက်တဲ့လူတွေကိုအရေးယူရမယ့်တာဝန်ကရဲတပ်ဖွဲ့ဝင်တွေရဲ့တာဝန်ဖြစ်တဲ့အကြောင်းပေါ့နော်အဲ့ဒါကြောင့်မို့ကိုယ့်ရက်ကွက်ကပြည်ထောင်စုမှာနာမည်ပေါက်တည်ဖြစ်စေမပေါက်တည်ဖြစ်စေမီးသူမှနောက်တစ်ယောက်ကိုဥပဒေမဲ့ကျူးလွန်တာမျိုးကိုကျွန်တော်လက်မခံဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ရှင်းပြခဲ့ပါ
ဆက်နောက်ပြီးတော့လေဒီဒေတာကန်တွေပြောကြားချက်အရာပေါ့သူတို့ရဲ့ဒီလူမျိုးပြည်ထောင်စုနာမည်ပေါက်မဟုတ်တဲ့အခါကျတော့ဒီလူငယ်တွေအလုံးလုံးချင်းလို့ဟိုသက်ဆိုင်ရာအုပ်ချုပ်ရေးမှုတွေပေါ့နော်သူတို့စီမှာထောက်ခံစာတွေတွားယူရဲဆိုရှင်သူတို့ဆိုလို့ရှင်တော့ဒီပြင်းမပင်အုပ်စုအုပ်ချုပ်ရေးမှုပေါ့နော်တွားယူရင်သူတို့ဘက်ကအဲ့လိုမပေးတာမျိုးတွေရှိရဲဆိုတော့သူတို့အလုတ်ကင်အတွက်အခက်အခဲတွေဖြစ်တယ်လို့လည်းကြားတယ်ဆရာအဲ့ဒါမျိုးကိုဆရာဘယ်လိုမျိုးသိထားလဲရှင
်အဲ့ဒါလေတချို့လူတွေကိုအဲ့လိုမျိုးပေါ့နော်အုပ်ချုပ်ရေးပိုင်းကခက်ခဲအောင်လုပ်တဲ့အပိုင်းတွေတွေ့ရတယ်ပေါ့နော်ဒါကျွန်တော်လည်းပြောပါတယ်အုပ်ချုပ်ရေးမှုတွေကပြည်သူကရွေးထားတာမှန်လို့ရှိရင်ပြည်သူအကျိုးကိုစားပြုပြီးတော့ဥတည်ပြီးတော့လုပ်တင်တယ်ပေါ့နော်ဒါဒီလိုမျိုးခက်ခဲအောင်ကြံ့ကြောင်မလုပ်တင်ဘူးပေါ့အဲနောက်တစ်ခါကျတော့မကြခင်တဲ့ဒီကြေးရရောက်အုပ်ချုပ်ရေးမှုတွေပြန်လဲရွေးချယ်ဖို့ရှိတဲ့အတွက်ကျွန်တော်တို့ဟိုလုံးဝအိမ်မှာသဘောမချလို့ရှင်နောက်ရွေးကောက်ပွဲအတွက်အသိပြင်ဆင်ထားဖို့ပေါ့နော်အဲ့ဒါကြောင့်မလို့ဗီတူရဲ့ဆန္ဒကိုကိုစားပြုတဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေမကြခင်တက်လာတော့မှအဲ့ဒါကြောင့်မလို့ဒီခါကြရင်ပူပေါင်းဆောင်ရွက်မှုပို့ပြီးတော့ဒီကပူကောင်းမွန်လာလိမ့်မယ်ပေါ့သူတို့အတွက်အဲ့ဒါပြောခဲ့ပါ
ဒါဆိုတော့ဆရာဒီဒေတာကန်နေနဲ့တွေ့ဆုံတဲ့အခါမှာဒီလိုမျိုးအချက်လက်တွေလည်းသိရတယ်ပေါ့နော်ဆရာတို့အပြန်လှန်ဆွေးနွေးခဲ့တာတွေလည်းရှိရဲဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ကောလွှတ်တော်မှာပြန်ပြီးတင်ပြသွားဖို့ရှိအောင်မလားရှင်
ဒီဖြစ်တဲ့ဖြစ်စဉ်ကိုကြည့်လို့ရှိရင်တော့ကျွန်တော်တို့ဟိုရန်ကုန်မြို့ပေါ့နော်အထူးသဖြင့်ရန်ကုန်တတိုင်းလုံးမှာဖြစ်နေတဲ့ဖြစ်စဉ်တွေကအစိပ်ပိုင်းတစ်ခုပါပဲ
ဟုတ်ကဲ့
အဲဒါကြောင့်မို့ကျွန်တော်ကအထွေထူးတော့ထပ်ပြီးတော့တင်ပြစရာတော့မရှိသေးဘူးတချို့ဟာတွေကဒါဒီအရေးကိုဒီအင်ဂျီရာဇင်မဲ့နေတဲ့ပြဿနာကိုဘယ်လိုရှင်းမလဲဆိုတဲ့ကိစ္စကိုကျွန်တော်တို့စတင်တာမှာပေါ့အဲဒီမှာအခုလင်မီနဲ့ချားမီနဲ့သိသိခံအရေးပြန်ဟိုမြေတွေပြန်ပြီးတော့ဖော်ထုတ်တဲ့အခါမှာဥပမာကျွန်တော်တို့မင်္ဂလာလုပ်နေပါဆိုဧကာအနည်းဆုံးကတော့1000ကျော်လောက်ထွက်လာမယ်လို့မှန်းရတယ်ပေါ့အဲ့ဒီမှာမြေလွမြေရန်ကြီးဟိုပိုးနေတဲ့မြေကြီးထွက်လာတဲ့ခါကြလို့ရှိရင်ဒီနေရာဒီမှာအိမ်ဟာစီမံကိန်းကြီးဆောက်တာမျိုးအဆွေရဘက်ကလှုပ်လာခဲ့မယ်ဆိုရင်တော့ဒီမင်္ဂလာတော်ဝင်ရဲ့အိမ်ရဲ့ပြဿနာတွေကတော်တော်လေးပြည်လည်သွားနိုင်တယ်လို့ယူဆပါတယ်ဒါကတော့စီမံကိန်းချပြီးတော့လွတ်အောင်ပါပေါ့နော်ဟိုလက်တလောအရေးကြီးပြဿနာမျိုးတော့တိတ်မတွေ့ရဘူးပေါ့လက်တလောအရေးကြီးပြဿနာတော့လည်းတည့်အစ်စ်နဲ့ပတ်သက်ပြီးတော့ဟိုသွေတန်းကျင်တယ်ပေါ့သူတို့ဘက်ကအဲ့ဒါကိုကျွန်တော်ကူညီဆောင်ရွက်ပေးနိုင်မလားဆိုတော့ဒါကျွန်တော်ညှိနှိုင်းပြီးတော့ဆောင်ရွက်ပေးမှာပေါ့ဒီကိစ္စအကျန်တဲ့ဟာတော့သူတို့ရက်ကွက်ကိုပါတယ်စီကံတော်တော်ကြပါတယ်သူတို့ကသူတို့ဒီတိုင်းဟိုသူတို့အစိုးရဟိုရင်အစိုးရတွေခေါ်ရကျူးကျော်နေရလို့ဒါပြောတယ်ကျွန်တော်တွားကြည့်တော့လမ်းနေရောပါတယ်ရောလူတွေရောတော်တော်လေးကိုစီကံရှိကြသေးသေးသေးသက်သက်ရှိကြပါတယ်ဘာမှပြဿနာကြီးကြီးမားမားတော့မရှိပါဘူးလောလောဆယ်မှာ
ဟုတ်ကဲ့ပါအခုလို့ဖြေကြပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါပဲနော်